မြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားစိတ်ဆင်မမှန်ပြောင်းလဲဖို့လိုနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ပြည်ပရောက်ဒီမိုကရေစီအင်အားစုများအားလုံးပါဝင်တဲ့လမ်းစဉ်တစ်ခုကိုချမှတ်နိုင်ဖို့ပါဝင်ဆွေးနွေးမှုတွေလုပ်ဖို့ကိုမင်းစရာဦးဆောင်တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုကိုရောက်နေပြီးမနေ့ကတော့အိန္ဒိယနာပြည်နယ်ဖိုဝေးမြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်ကဖိုဝေးမြို့မှာကျင်းပတဲ့ခန်းနာမှာကျောင်းသားခေါင်းဆောင်တွေဆွေးနွေးခဲ့တာတွေကိုခုလိုပြောပါတယ်
ဒီနေ့ကဒီနိုင်ငံတကာ88မျိုးဆက်ဒီကျောင်းသားတွေညီလာခံပေါ့နော်ပိုးမှလုပ်တဲ့အဲဒီမှာကိုမင်းစရာကပြောသွားတာဒီမြမတီထဲမှာပေါ့နော်လက်ရှိနိုင်ငံရေးအနေထားကစစ်စစ်မှန်မှန်ကြောင်းလဲဖို့ဆိုတဲ့ဟာကလိုအပ်လေုံနဲ့ဆိုပြီးတော့သူကပြောသွားပါတယ်မြမတီထဲကိုသူတို့ပြန်သွားတဲ့အခါမှာဟိုပြောနိုင်ဖို့အတွက်ပေါ့နော်သူတို့ကလည်းအားလုံးကအပြီးပြီးပါနိုင်ငံရေးအရာပေါ့နော်ဘာတွေလုပ်ဖို့လိုမလဲနောက်လိုအပ်တာတွေအားလုံးကိုဟိုအကြံဉာဏ်ပေးပါဆိုပြီးတော့လည်းဒီညီလာခံကိုတက်ရောက်လာတဲ့ပြည်ပင်းကကျောင်းသားကောင်းဆောင်တွေကပြောကြပါတယ်။နောက်ဒီကျောင်းသားကောင်းဆောင်တွေပြောတဲ့အထက်ထဲမှာနောက်တစ်ခုကတော့ဟိုဒီပြည်ပမှာရောက်ရှိနေတဲ့သူတွေအနေနဲ့လည်းပေါ့နော်။အတက်နိုင်ဆုံးကြီးလုံးညီကြီးရအောင်တိဆောက်ပြီးတော့မှပဲလှုပ်ရှားရှိတဲ့အလုပ်တွေကိုကြီးရအောင်နဲ့အကောင့်ထဲပေါ်နိုင်လိမ့်မယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်။ဆိုတော့ဒီညီလာခံကိုဒီပြည်ထဲမှာရှိတဲ့ကျောင်းသားတချို့ကလည်းဒီအင်တာနက်ကိုအသုံးပြုပြီးတော့ဝင်ရောက်ပြီးတော့ဆွေးနွေးပါတယ်။နောက်သူတို့ဒီမှာပါရင်ဆွေးနွေးလဲဆိုတာကိုဒီပြည်ထောင်စုကျောင်းသားတွေချို့ကြားနိုင်တယ်လို့ပဲ။နောက်ဒီပြည်ထောင်စုကျောင်းသားတွေကလည်းပေါ့နော်ဒီအင်တာနက်ကနေသူစင်သူတို့ရဲ့ဒီသဘောထားတွေကိုပြောဆိုဆွေးနွေးတာတွေလည်းရှိပါတယ်
။ဒီဆွေးနွေးဝင်တဲ့ပတ်သက်ပြီးမြန်မာနိုင်ငံကနေရောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းစရာကအခုလိုပြောပါတယ
်။ဒီနေ့ပွဲကတော့ဒီကိုဝင်းမှာရှိတဲ့88မျိုးဆက်တွေကလည်းလုပ်တဲ့ဒီလာကံမှာဒီလာကံဖွင့်ပွဲပေါ့နော်။ကျွန်တော်ဒီဆွေးနွေးပွဲဝိုင်းဒီပေါ့နော်ဝိုင်းလေးတွေခွဲခွဲပြီးတော့ဆွေးနွေးနေကြတယ်ခေါင်းစဉ်၅ခုပေးပြီးတော့ကိုဆွေးနွေးနေကြတယ်ဒီပါရောက်ဒီမိုကရေစီတရားစုများအားလုံးပူပေါင်းပါဝင်ဆောင်ရွက်နိုင်တဲ့ညီညွတ်ရေးလမ်းစဉ်တစ်ခုကိုအဖြေရှာရန်ပေါ့နော်တခေါက်ရှိပေါ်စီပေါ်ထေကောင်ပြင်းနဲ့ဒီမိုကရေစီစနစ်ကိုဦးတည်တဲ့ခေတ္တရာပြဝါတော်သူပြင်းကြောင်းလေးလမ်းစဉ်တို့ကိုနိုင်ရှင်ဆွေးနွေးရန်ပေါ့ဘဏ္ဍာသုံးကတော့နိုင်ငံရေးယူရင်တက်တဲ့ဒီပါကိုရောက်ရှိနေကြတဲ့ဒီမိုကရေစီရဲ့တပ်ဖွဲ့ဝင်တွေသူများရဲ့လူ့နိုင်ငံသားဆိုင်ရာအခွင့်အရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးသွားရဲ။နံပါတ်၄ကတော့မြန်မာနိုင်ငံဒီမိုကရေစီစနစ်ပူပေါင်းရေးကာလတွင်ဒီတွင်ရှိဒီမိုကရေစီအားစုများနဲ့ပူးပေါင်းဆောင်ရွက်မှုများကိုတိုးပြီးလှုပ်ဆောင်သွားနိုင်ရန်နောက်ဆုံးခေါင်းစဉ်ကတော့လူမျိုးစုရေးရာများနဲ့ပတ်သက်၍ခိုင်မာသောယုံကြည်ချက်များကိုပေါ်ပြနိုင်ရေးအတွက်ဆွေးနွေးရန်ဆိုပြီးတော့ဒီခေါင်းစဉ်၅ခုကိုဆွေးနွေးပွဲဝိုင်းလေးတွေလုပ်ပြီးတော့သူဆွေးနွေးနေကြတယ်ပေါ့နော်
ဟုတ်ကဲ့မြတ်ဦးဒီပြည်ပမှာရောက်နေတဲ့ဒီ88မျိုးဆက်တွေနဲ့ပတ်သက်ပြီးတော့ဒီဟိုကိုမင်းစရာရဲ့အမြင်ကိုတစ်ချက်သိပြရစေခင်ဗျ။အ
ဲစစ်တပ်ပိုင်ဆိုင်ရာအရကတော့ရခိုင်တိုင်းမှာပဲ get very strong ပါဆိုတော့အားရစရာကောင်းပါလေ။နောက်ပြီးဒီဒီလာကလောက်ရတဲ့ UI ချက်ကလည်းပြည်ပရောက်နေတဲ့88မျိုးဆက်တွေကိုစစူးတစည်းတည်းဖြစ်ဖို့အတွက်ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုတွေကိုတုံ့ပြန်ဖို့အတွက်စုစည်းရဲ့ UI တဲ့ပထမခြေလှမ်းလို့ပဲကျွန်တော်မြင်ပါတယ်။ဒီလိုခြေလှမ်းမျိုးတွေကိုတခြားနယ်ဒေသပြည်ပြည်မှာလှုပ်ဆောင်နိုင်မယ်ဆိုရင်တော့ဒီပါရရှိသူမျိုးဆက်တွေကိုစူးစိနိုင်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်
။ဟုတ်ကဲ့မြတ်အခုမှဒီပွဲတွေပြီးွားရင်ရောဒီအမေရိကန်ပြည်သူခီးစင်မှာအခုဘာပွဲတွေဆက်လုပ်ဖို့ရှိလဲခင်ဗျာနောက်ထပ်ထပ်ပြီးတော့ပေါ့နော
်။အဲကျွန်တော်တို့ကဒီညနေကျွန်တော်တို့ကပြန်မယ်ပြန်မယ်ဆို LA ကိုပြန်မယ်။ခုနှစ်ရက်နေမှာညမာမိသားစုတွေနဲ့ကျွန်တော်တို့တွေ့ဆုံပွဲရှိပါတယ်။နောက်ပြီးတော့တခါကျွန်တော်နယူးယောက်ကိုသွားမယ်။ဝါရှင်တန်ကိုဝင်မယ်။ပြီးတော့မှမြောက်ကယ်လိုရိုင်းနာနဲ့ဘတ်ဖလိုအဲ့ဒါတို့ကျွန်တော်ဆက်ပြီးတော့သွားမှာပါ။အားလုံးခီးစင်တော့တပတ်တစ်ကျော်လောက်ကြာမှာသေးတယ်။
အခုကျေးဇူးပါခင်ဗျာ